ရုရှားကလာမယ့်သမရရွေးကောက်ပွဲမှာယူကရိန်းထံကတိုက်ပိုက်ထားခဲ့တဲ့နယ်မြေတွေကိုပါထည့်သွင်းပြုလုပ်မယ့်အစီအစဉ်ကိုစနေနေ့တုန်းကတော့ယူကရိန်းအစိုးရကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်။ဒါဟာတရားမဝင်တဲ့လုပ်ရဖြစ်ပြီးဒီရွေးကောက်ပွဲကိုကြီးကြပ်ဖို့နိုင်ငံတကာလေးလာသူတွေစီလုံးမယ်ဆိုရင်လည်းဒီလူတွေပါရာဇဝတ်မှုမျှောက်လိမ့်မယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထက်ကရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းနယ်မြေတွေ၄ခုဖြစ်တဲ့ဒုံညက်၊လူဟန်စ်၊ဇီပိုရီရီရှားနဲ့ခါဇန်ဒေသတွေကိုရုရှားသမ္မတရွေးကောက်ပွဲမှာထပ်သွင်းကျင်းပဖို့တတ်မှတ်လိုက်တာပါဒီဒေသ၄ခုကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကရုရှားကတူပိုင်တဲ့နယ်မြေအဖြစ်ထပ်သွင်းခဲ့ပါတယ်သမ္မတရွေးကောက်ပွဲကိုလာမယ့် March 18ရက်နေ့မှာကျင်းပဖို့ကြာတာပရင်းနေ့တုန်းကရုရှားလွှတ်တော်ကတတ်မှတ်ခဲ့တာပါရုရှားမှာအတိုက်အခံတွေကိုနှိမ်နင်းပြီးရုရှားကရွေးကောက်ပွဲရုရှားရဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့အတိုက်အခံနေတဲ့နိုင်ငံတကာအတိုင်းအဝိုင်းကမြင်ပါတယ်။အခုလိုယူကရိန်းနယ်မြေတွေကိုရွေးကောက်ပွဲတဲ့ထည့်သွင်းလိုက်တဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းရှုံချဖို့နဲ့ပါဝင်ပတ်သက်နေသူတွေကိုဒဏ်ခတ်အရေးယူဖို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကတော့တိုက်တွန်းထားပါတယ်။